Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်မေလ6ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီဗီဒီယိုကလည်း Light to Meter 24 40နဲ့51လိုက်လို့ပြီးတော့190ပြည် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပါ
Israeli ကြောင့်တက်ခတ်မှုကြောင့် Rafah မြို့ထဲအိမ်တလုံးထိပ်ပန်ပြီးတော့လူ6ဦးသေဆုံးအတော်များများထိခိုက်ဒဏ်ရာရတယ်လို့ Palestine ကျမ်းမာရေးဌာနကပြောပါတယ်။ Israel နိုင်ငံတည်းကကာတာနိုင်ငံပိုင် Al Jazeera ရုပ်သံရုံးခန်းကို Israel ရဲ့တပ်ဖွဲ့ကတနုနေနေမှာဝေရောက်စီးနင်းခဲ့ပါတယ်။တရုတ်သမ္မတပြင်သစ်နိုင်ငံချစ်ကြီးခီးစင်တွင်ပြင်သစ်သမ္မတနဲ့ Ukraine ရေးကနေပြီးတော့ကုန်သွယ်ရေးကိစ္စရပ်ထိဆွေးနွေးဖို့ရှိနေပါတယ်။
ဒီလိုထိတ်တဲ့အောင်တည်နေပြင်တပ်ရာဘိုင်ဒန်နဲ့တပ်ရာဟောင်းထရမ့်တို့ရဲ့ခီးသွွားပိတ်ဆို မှုအကြောင်းတွေကိုလည်းကြည့်ရှုနားဆင်ကြရပါမယ်။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများအဆရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲ့အောင်သတင်းတွေကိုနားလည်ကြောပြပါပါ။
အစ္စရေးရဲ့တနင်္ဂနွေနေ့လေကြောင်းတိုက်ခိုက်မှုကြောင့် Rafah မြို့ထဲကအိမ်တလုံးထိမှန်ခဲ့တာမှာလူ6ဦးသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ဂါဇာဒေသထဲကပါလက်စတိုင်းကြမ်းမာရေးဌာနကပြောပါတယ်။အစ္စရေးနဲ့ဂါဇာဒေသကြားက Kerem Shalom အရက်ထဲကိုတိုက်ခိုက်ခဲ့တာသူတို့လက်ချက်ဖြစ်ကြောင်း Hamas လက်အောက်ခံလက်နက်ကိုင်တပ်ဖွဲ့တစ်ခုကကြေညာလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲအစ္စရေးကအခုလိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Reuters သတင်းတရမှာဖော်ပြထားပါတယ်။ကရင်ဆလောမ်အယဟာဂါဇာဒေသထဲကိုလူသားချင်းစာနာမှုအကူအညီတွေပေးပို့ရအဓိကအလံကြောင်းလည်းဖြစ်ပါတယ်။ဟာမတ်စ်လက်ခံအဖွဲ့ကလည်းအစ္စရေးစစ်ခံကိုပြင်မှတ်ထားပြီးတော့ရော့ကက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့လည်းဘယ်ကနေပစ်ခတ်ခဲ့တာလဲဆိုတာကိုတော့မပြောပါဘူး။အစ္စရေးစစ်ဘက်ကလည်းတံပြန်တိုက်ခိုက်မှုလုပ်ခဲ့ကြောင်းအတည်ပြုပါတယ်။ဟာမတ်စ်တို့ရဲ့ဒုံးတွေကတက်လာတဲ့လမ်းကြောင်းဒုံးပစ်စင်တွေနဲ့ဘေးနားကစစ်ဘက်အဆောက်အုံတွေကိုပါဖျက်ဆီးခဲ့တယ်လို့အစ္စရေးတို့ကပြောပါတယ်။အစ္စရေးနိုင်ငံထဲကကာတာနိုင်ငံပိုင်အယ်ဂျာဇီရာရုပ်သံရုံးခန်းကိုအစ္စရေးရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာဝင်ရောက်စီးနင်းခဲ့ပါတယ်။သူ့နယ်မြေထက်ကအယ်ဂျာဇီရာရုပ်သံကိုပိတ်ပစ်ဖို့အစ္စရေးတာဝန်ရှိသူတွေဆုံးဖြတ်လိုက်ပြီးမှပဲအခုလိုဝင်ရောက်စီးနင်းတာလို့အစ္စရေးတာဝန်ရှိသူတွေနဲ့အယ်ဂျာဇီရာသတင်းရင်းမြစ်တွေကရိုက်တာသတင်းကိုပြောပါတယ်။ဂျေရုဆလင်မြို့အရှေ့ပိုင်းကဟိုတယ်တစ်ခုကရုံးခန်းမှာအတန်းလွင့်ဖို့တပ်ဆင်ထားတဲ့ကင်မရာနဲ့ PC ကင်မရာတွေကိုအရဲဝတ်အရာရှိတွေကဖြုတ်ချနေတာကို X ရုပ်လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုပုံရိပ်တွေမှာတွေ့ရတယ်လို့အယ်ဂျာဇီရာနဲ့သတင်းရင်းမြစ်တခုကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားတာပါဂျေရုဆလင်မှာရှိတဲ့အယ်ဂျာဇီရာရုံးခန်းတွေကိုချက်ချင်းပိတ်ပစ်ဖို့ဆုံးဖြတ်လိုက်ကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာသန်ယာဟုကကြေညာချက်ထုတ်ပြန်ပြီးမှပဲအခုလိုဝင်ရောက်စီးနင်းခဲ့တာပါကာဇာဒေသမှာစစ်ပွဲဖြစ်နေတဲ့မြောက်ကာလာပလုံအစ္စရေးမြေပေါ်မှာကာတာရုပ်တံကိုရက်ရှိနေတာဟာနိုင်ငံတော်လုံခြုံရေးကိုချိန်ရောက်ရာရောက်တဲ့အတွက်ပိတ်ပစ်ဖို့အစိုးရအဖွဲ့ကတင်ညီတညွတ်တဲ့အတည်ပြုခဲ့ကြတာဖြစ်တယ်လို့လည်းပြောပါတယ်ကေဘယ်ဆက်တလိုက်ဂျိုဒူနဲ့အင်တာနက်ဝက်ဘ်ဆိုက်မှာပါပိတ်မယ်လို့လည်းပြောပါတယ်။အယ်ဂျာဇီရာသတင်းဌာနကတော့ဒီအပြုမူဟာလှုပ်ခွင့်ရင်းနဲ့သတင်းရပိုင်ခွင့်အခြေခံအခွင့်အရေးကိုချိုးဖောက်လိုက်တဲ့အရာစုံမှုဖြစ်တယ်လို့ပြောပါတယ်။ရုရှားနိုင်ငံရဲ့ကောင်းဆောင်အဖြစ်25နှစ်နေပါဦးဆောင်လာတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်6နှစ်သားသမ္မတတက်တဲ့အတွက်အင်္ဂါနေ့မှာကျန်းသက်စာကျင်းဆိုးတော့မှာပါ1999ခုနှစ်ကယာယီသမ္မတအဖြစ်တာဝန်ယူခဲ့တဲ့အချိန်ကစပြီးတော့ရုရှားနိုင်ငံရေးမှာအာဏာကိုကျဉ်လက်စွာဆုပ်ကိုင်လာတဲ့သမ္မတပူတင်ဟာအတိုက်အခံနိုင်ငံရေးသမားတွေကိုနှိမ်နှင်းပြီးတော့တီချလွတ်လပ်တဲ့သတင်းထောက်တွေကိုနိုင်ငံတွေမနေနိုင်အောင်ဆောင်ရွက်ခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခတ်ရင်းနိုင်ငံတကာရဲ့ PR တွေနိုင်ငံစီးပွားရေးကိုအကြီးအကျယ်ထိခိုက်နိုင်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဒါမှမဟုတ်ရုရှားတပ်သားအတော်များများတို့ရဲ့အသက်တွေပါဆုံးရှုံးနိုင်တဲ့ဆိုတဲ့ခံမှတ်ချက်တွေရှိနေခဲ့ပေမဲ့လို့သမ္မတပူတင်ရဲ့ဩစာလွှမ်းမိုးမှုကကြီးမားလာတဲ့အတွက်အခြားအရာရှိတွေကအထူးအတိုင်းလက်ပိုက်ကျင်းနေခဲ့ရတာပါ။အဲ့ဒီလိုဩဇာညောင်းနေရင်နောက်သမ္မတတက်တမှာပြည်ရင်းပြည်ပအရေးနဲ့ပတ်သက်လို့သူပါရီဆက်လုပ်မလဲဆိုတာအတော်စိုးရင်ကြာကောင်းတယ်လို့လဲ Writers တင်းမှာရေးသားထားပါတယ်။ပြီးခဲ့တဲ့နှစ်သုံးကလည်းလိင်တူဆုံးမဲ့သူ LGBTQ+ လူမှုအတိုင်းဝိုင်းရဲ့လှုပ်ရှားမှုတွေကိုရုရှားမှာပြည်ပင်တားမြစ်ခဲ့ပါတယ်။အနောက်တိုင်းရဲ့လွှမ်းမိုးမှုနဲ့ရင်ဆိုင်နေရတဲ့ရုရှားနိုင်ငံမှာလိင်တူဆုံးမဲ့တာဟာ Russia Orthodox Christian ဘုရားကျောင်းကအတိမတ်ပြုတဲ့ရိုးရာစံတန်ဖိုးတွေနဲ့ဆန့်ကျင်တဲ့လုပ်ရပ်တွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရုရှားသယုံတွေ၊ရုရှားတရားရုံးတွေကလည်းစင်အင်ကာပြောင်းလဲမှုကိုတားမြစ်ပိတ်ပင်ထားပါတယ်။
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေလွှတ်ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်သမ္မတရှီကျင်းပင်ဟာနိုင်ငံတော်ခီးစင်နဲ့ပြင်သစ်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိလာပါတယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့ယူကရိန်းအရေးကနေကုန်သွယ်ရေးကိစ္စရပ်တွေအထိဆွေးနွေးကြမယ်လို့လည်းခန့်မှန်းရပါတယ်။တရုတ်နဲ့ပြင်သစ်နိုင်ငံတို့ကြားတန်တမာဆက်ဆံရေးအနည်း60ပြည့်ထိမ့်မှန်းနဲ့ပြင်သစ်နိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရှီဟာဆာဗီးယားနဲ့ဟန်ဂေရီနိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။တာဟာ2019ခုနှစ်နောက်ပိုင်းတရုတ်သမ္မတရဲ့ပထမဆုံးဥရောပခီးစင်လည်းဖြစ်ပါတယ်။2023ခုနှစ်ဧပြီလကတရုတ်နိုင်ငံကိုပြင်သစ်သမ္မတကတွားရောက်လည်ပတ်ခဲ့တာဖြစ်ပြီးအဲ့ဒီနောက်တရုတ်သမ္မတရှီကလည်းဥရောပရဲ့အဓိကအင်အားကြီးနိုင်ငံအဖြစ်နဲ့ပြင်သစ်နိုင်ငံကိုရွေးချယ်လည်ပတ်တာဖြစ်ပါတယ်။ဒီခီးစင်ဟာဥရောပသမ္မတအတွင်ပြင်သစ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုတရုတ်ကအတိအမှပြုလိုက်တဲ့လက္ခဏာလည်းဖြစ်ပြီးတော့နိုင်ငံဆက်ဆံရေးနှွေးထွေးမှုရှိတဲ့သဘောလည်းဆောင်ပါတယ်။တရုတ်သမ္မတနဲ့အတူစနီးဖြစ်သူဖန်လီယန်လည်းလိုက်ပါလာပါတယ်သမ္မတရှီဟာဥရောပကော်မရှင်နာအကြီးအကဲဦးဆူလာဗန်ဒါလီယွန်အပါအဝင်အခြားတာဝန်ရှိသူတွေနဲ့လည်းဒီကနေ့တနင်္လာနေ့မှာဆွေးနွေးမှာဖြစ်ပြီးတော့ညပိုင်းကျရင်တော့ပြည်내သမ္မတမက်ခရွန်ကတီးခင်းတဲ့နိုင်ငံတော်ညစာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်မနေ့ဖြန်အင်္ဂါနေ့ကျရင်တော့သမ္မတရှင်ရဲ့ယင်းနည်းစွာစကားပြောဆိုနိုင်အောင်လို့လူချေတိတ်တဲ့ပယနီစတောင်းလန်းတွေစီကိုအလက်ပတ်ခေါ်သွားမှာဖြစ်ပါတယ်ဂျပန်နဲ့နီပေါ်နိုင်ငံပူးပေါင်းဆောင်နေတဲ့စီမံကိန်းတွေပြန်လည်စတင်နိုင်ရေးအတွက်ဂျပန်နိုင်ငံချိုင်းဝန်ကြီးယိုကိုကာမီကာဝါဟာနီပေါ်နိုင်ငံကိုတင်းငွေတွေကရောက်ရှိလာပါတယ်။အဲ့ဒီစီမံကိန်းတွေထဲမှာဂျပန်နိုင်ငံရဲ့အကူအညီနဲ့ဒေါ်လာ1ဘီလျံခွဲကုန်ကျမဲ့ရထားလမ်းဖောက်လုပ်ရေးလည်းပါဝင်ပါတယ်။ဒါဟာ9နှစ်တာကာလအတွင်းဂျပန်နိုင်ငံကအဆင့်မြင့်အရာရှိတဦးကတ်မန်ဒူမြို့ကိုပထမဆုံးရောက်ရှိလာတာလည်းဖြစ်ပါတယ်။နီပေါ်ဝန်ကြီးချုပ်ပုရှ်ပါကမဲလ်ဒါဟာနဲ့လည်းဂျပန်နိုင်ငံချိုင်းဝန်ကြီးတို့ကာမီကာဝါတွေ့ဆုံမှာဖြစ်ပါတယ်ရထားလမ်းစီမံကိန်းမှာ2020ခုနှစ်ကအနှုတ်ထွက်သွားခဲ့တဲ့တီရီလင်္ကာနိုင်ငံကတော့အပြည်ပြည်ဆိုင်ရာငွေကြေးရမငွေအဖွဲ့ IMF ကကူညီကယ်ဆယ်ရေးအဖြစ်ချေထားပေးတဲ့ဒေါ်လာ 2.9 ဘီလျံကျွေးမီကိစ္စကိုပြန်လည်စီမံခန့်ခွဲနေပါတယ်ပဏာငွေအချက်အတန်းနဲ့နေပေါင်း90ကျော်ရင်ဆိုင်ခဲ့တဲ့တီရီလင်္ကာနိုင်ငံဟာ2022ခုနှစ်မှာတော့ပဏာရေးအရအဆိုးအဝါဆုံးအကြရိုက်ခဲ့တာပါတရုတ်ပြည်ရင်ဂျပန်နိုင်ငံဟာတီရီလင်္ကာကိုဒေါ်လာ 2.9 ဘီလျံအထိချေငွေချထားပေးတယ်လို့ပနာယေဝန်ကြီးဌာနရဲ့ကိင္ကနာနေမှာဖော်ပြထားပါတယ်ပရစီနိုင်ငံတောင်ပိုင်းမှာမိုးသည်ထန်ပြီးတော့ရေကြီးခဲ့တာမှာလူ85ယောက်ထက်မနည်းသေဆုံးပြီးတော့တရားကြော်ပျောက်ဆုံးနေတယ်လို့ဒေသတာဝန်ရှိသူတွေကမေလ9ရက်နေ့မှာပြောပါရယ်။ရှာဖွေကယ်ဆယ်ရေးနဲ့ပြည်လဲနလန်ထူရေးလုပ်ငန်းတွေစီစဉ်နိုင်အောင်လို့သမ္မတလူဝီလူလာဒါဆီလ်ဗာနဲ့အစိုးရဝန်ကြီးတွေကနိုင်ငံတောင်ပိုင်းက Rio Grande do Sul ပြည်နယ်ကိုမေလ9ရက်နေ့မှာလာရောက်ခဲ့ပါရယ်။သေဆုံးသူတွေထပ်တိုးလာနိုင်တယ်လို့လည်းဒေသတာဝန်ရှိသူတွေကပြောပါရယ်။တချိန်တည်းမှာပဲအာဖရိကတိုက်ထက်ကကင်ညာနိုင်ငံဖက်မှလည်းသတင်းပတ်တွေနဲ့ချီမိုးတဲထံပြီးတော့ရေကြီးနေတာကြောင့်တေဆုံးသူက228ဦးထိရှိလာပြီလို့တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။အယ်နီညိုအပူလိုင်းကြောင့်အာဖရိကအရှေ့ပိုင်းနိုင်ငံတွေမှာပုံမှန်မဟုတ်ပဲအခုလိုမိုးတဲထံစွာရွာသွန်းနေတာဖြစ်ပါတယ်။ကင်ညာနိုင်ငံအနောက်ပိုင်းမှာတနင်္ဂနွေနေ့မနေ့အစောပိုင်းကညန်ဒိုမြစ်ရေတက်ပြီးတော့အာဟီရိုမြို့ရေစခန်းစာတင်ကျောင်းနဲ့ဆေးရုံတွေဈေးတွေရေမြုပ်ကုန်တယ်လို့လည်းရဲတော်ကပြောပါတယ်။
ထိတဲ့အောင်သတင်းတွေကိုနန်းလောင်ကကြေညာပေးကြတာပါအခုနိုင်ငံတကာသတင်းစောင့်ပါတပုတ်ကိုတင်ပြချင်ပါတယ် Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ရှိနေတဲ့ Donald Trump ကဒုလာရွေးခံရရင်ပထမဦးဆုံးနေ့မှာပဲ Muslim အများစုရှိတဲ့နိုင်ငံကလူတွေ American ကိုလာရောက်ခွင့်ခီးသွောလာခွင့်ပိတ်ပြီမယ်လို့ပြောလိုက်ပါတယ်ဒီလိုလာရောက်ခွင့်ပိတ်ပြီတာဟာသူသမ္မတတတန်းတွင်အငြင်းပွားရတဲ့ကိစ္စတစ်ခုဖြစ်ခဲ့ပြီးသမ္မတ Joe Biden လက်ထက်မှာပယ်ဖျက်ခဲ့တာပါScott Stearns the day people ထားတော့ကိုငင်းချမ်းကတင်ပြမှာပါ
2016ခုနှစ်တုန်းက Donald Trump သမ္မတအဖြစ်ရွေးကောက်ခံရဖို့ကြိုးပမ်းနေချိန်မှာ American လူဝင်မှုကြီးကြပ်ရေးကိုပြင်ဆင်ပြီး Islamic နိုင်ငံတွေကအကြမ်းဖက်သမားတွေကိုနိုင်ငံထဲမှာမထားဘူးလို့ကတိပေးခဲ့ပါတယ
် And we will keep radical Islamic terrorists the hell out of our country
ကျွန်တော်တို့ကအစွန်းရောက် Islam အကြမ်းဖက်သမားတွေကိုနိုင်ငံထဲမှာလုံးဝမထားပါဘူး ကျွန်တော်တို့မှာရွေးစရာမရှိပါဘူး။တခြားရွေးစရာမရှိပါဘူး
။သမရဖြစ်လာတဲ့အချိန်မှာတော့မွတ်စလင်အများစုရှိတဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်ကိုလာခွင့်ထရန့်ကပိတ်ပင်ခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့ဆန္ဒပြပွဲတွေ American Civil Liberty Union အဖွဲ့ကတရားစွဲဆိုမှုအပါအဝင်တရားစွဲဆိုမှုတွေဖြစ်ခဲ့ပါတယ
် If there are real threats
တကယ်လို့ချင်းချောက်မှုအမှန်တကယ်ရှိတယ်ဆိုရင်ဒီကိစ္စတခုချင်းစီအနေနဲ့စုံစမ်းတက်ပါတယ်နောက်ပြီးအဖွဲ့တစ်ခုသို့မဟုတ်ဘာသာရေးယုံကြည်မှုတစ်ခုကတခြားတစ်ခုထက်ပိုပြီးတော့အန္တရာယ်များတယ်လို့မယူဆတင်ပါဘူ
းခီးသွားလာခွင့်ပိတ်ပင်တဲ့အပေါ်တရားစွဲဆိုမှုဟာဘ ਹੁ တရားရုံးချုပ်အထိရောက်ခဲ့ပြီး Conservative တရားသူကြီးအများစုကဒါကိုခွင့်ပြုခဲ့ပါတယ်ဒီပေါ်ထရမ့်ကအင်ဗျူရောနဲ့အွန်လိုင်းမှာအောင်ပွဲခံခဲ့ပါတယ်2020ခုနှစ်ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကထရမ့်ရဲ့ခီးသွွာလာခွင့်ပိတ်ပင်တာကိုစန့်ကျင်မဲဆွဲခဲ့ပါတယ
် You know you don't have to accept the president or promulgate
အမုန်းတရားတွေမူဆလင်တွေကိုဖယ်ထားဖို့နဲ့မူဆလင်တွေကိုဥတီတဲ့ခီးသွွာပိတ်ပင်မှုတွေကိုလုပ်နေတဲ့သမ္မတတယောက်ကိုလက်ခံစရာမလိုပါဘူ
းသူသမ္မတဖြစ်လာတော့အဲ့ဒီပိတ်ပင်တာကိုအဆုံးသတ်ခဲ့ပါတယ်အခုနောက်၄နှစ်အကြာမှာတော့အရှိအလေပိုင်းကအခြေအနေတွေကြောင့်နောက်ထပ်ခီးသွွာလာခွင့်ပိတ်ပင်ဖို့အချိန်ရောက်ပြီလို့ Donald Trump ကသူ့ Wisconsin ပြည်နယ်ကထောက်ခံသူတွေကိုဒီတပတ်တွင်ပြောခဲ့ပါတယ
် We do not need a jihad in the United States
ကျွန်တော်တို့အမေရိကမှာ jihad ကိုမလိုပါဘူးတချင်းကကြီးကျယ်တဲ့မျိုးကြီးတွေဟာအကြမ်းဖက်ဝါဒဇွဲတွေမွေးဖွားတဲ့နေရာမဖြစ်စေချင်ပါဘူးကျွန်တော်သမ္မတတက်တန်းဆရာနဲ့ပထမဦးဆုံးနေ့မှာပဲအမေရိကန်ကိုလာရောက်ခွင့်ပိတ်ပင်မှာဖြစ်ပြီးဒုက္ခသည်တွေကိုဝင်ခွင့်ပေးတာရပ်ဆိုင်းမဲ့အပြင်ရင်တော့ကလုတ်ခဲ့သလိုအကြမ်းဖက်သမားတွေကိုကျွန်တော်တို့နိုင်ငံထဲမထားပါဘူး
။ Biden အနေနဲ့လည်းရွှေပြောင်းအခြေချနေထိုင်သူတွေရဲ့ American နိုင်ငံပေါ်အကျိုးပြုတာတွေကိုထောက်ပြပြီးမဲဆွယ်စည်းရုံးနေပါဗျ။တခြားနိုင်ငံတွေနဲ့နှိုင်းယှဉ်ပြီးအဲ့ဒီနိုင်ငံတွေဟာနိုင်ငံသားသားကြောက်တာကြောင့်တိုးတက်မှုထိခိုက်ရတယ်လို့ဒီတစ်ပတ်အတွင်းမှာပဲအလှူရှင်တွေနဲ့တွေ့ဆုံပွဲတစ်ခုမှာပြောဆိုခဲ့ပါဗျ။ရွှေပြောင်းအခြေချနေထိုင်သူတွေကြောင့်ကျွန်တော်တို့နိုင်ငံခိုင်မာလာခဲ့တယ်လို့သမ္မတ Biden ကပြောဆိုခဲ့ပြီးဒီကိုလာခြင်းနဲ့လုံသားတွေအများကြီးရှိနေပြီးသူတို့ဟာအကျိုးပြုတာပါလို့ပြောသွားခဲ့ပါတယ်။အမေရိကန်မဲဆန္ဒရှင်တွေအတွက်လူဝင်မှုကြီးကြပ်ရေးကိစ္စဟာငွေကြေးဖောင်းပွားမှုကိစ္စနဲ့အတူထိတ်ဆုံးမှရှိနေတဲ့ကိစ္စပါလို့ဧပြီလအတွင်းကောက်ယူခဲ့တဲ့ Harvest Cap Harris စစ်တမ်းကဖော်ပြထားပါတယ်ခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
်ခုတော့ပတ်စဉ်စီစဉ်တွေကိုစတင်ပါတော့မယ်ရခိုင်ပြည်နယ်ပြည်လူမှုအသိုက်အဝန်းနှစ်ခုအကြာမုံချီးပြီးနောက်တစ်ကြိမ်လူမျိုးရေးပဋိပက္ခပုံစံဖြစ်လာမှာစိုးရင်ရတယ်လို့ရိုင်ဂျာရဲ့တက်ချွတ်လှရှားသူကသတိပေးလိုက်ပါတယ်ရိုဟင်ဂျာတွေရဲ့ရခိုင်စစ်ရေးပဋိပက္ခအတွင်းနှစ်ဖက်လုံးကစစ်သားစုဆောင်းတာခံနေရပြီးအသက်အန္တရာယ်တွေနဲ့ပါရင်ဆိုင်နေရတယ်လို့ရိုဟင်ဂျာအရေးနိုင်ငံတကာမှဥဆောင်လှုပ်ရှားနေသူဗီဒိတ်အခြေစိုက် BROUK မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကဆိုပါတယ်မိုင်းချေတိုင်းက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်
โอเคกุทุงเคอะคุโล VOA Studio ลาหยอกပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်အခုလို့ကျွန်တော်ကိုဖိတဲ့အတွက်လည်းကျေးဇူးတင်ပါတယ
်โอเคအဲ့တော့ပထမဆုံးမေးချင်တာကกุทุงเคတို့ကနိုင်ငံတကာမှာဒီโรฮิงญาတွေလူခွင့်ရေးချိုးဖောက်ခံနေရတာပေါ့เนาะရခိုင်မြောက်ပိုင်းမှာโรฮิงญาတွေချိုးဖောက်ခံနေရတဲ့အချိန်နေနောက်တစ်ခါဘင်္ဂလားဒေ့ရှ်မှာရှိတဲ့โรฮิงญาတိမ်းနဲ့ချီတဲ့ဒုက္ခသည်တွေအရေးကိုလည်းနိုင်ငံတကာမှာတင်ပြနေတော့အခုလက်ရှိအမေရိကန်ကိုလာတဲ့ကိစ္စကလည်းဒီโรฮิงญาတွေကိစ္စမှာဟိုလက်ရှိပေါ့နော်ရိုဟင်ဂျာတွေအစိုးဆုံးရင်ဆိုင်နေရတဲ့အခြေအနေကဗာလဲရှင်
ကျွန်တော်တို့အဓိကဝါရှင်တန်ကိုလာခဲ့ကိစ္စကအခုလက်ရှိအခြေအနေမှာရခိုင်ပြည်နယ်မှာရိုဟင်ဂျာတွေက2019လို့ဆိုးဝါးတဲ့အခြေအနေတစ်ခုဖြစ်နေတယ်အဲ့ဒါကိုအမေရိကန်က နိုင်ငံက genocide ဆိုပြီးတော့လူမျိုးတို့တပ်ဖြတ်မှုကိုအတင်းမဲ့ပြုထားတဲ့နိုင်ငံဖြစ်တော့အမေရိကန်ဆိုရအနေနဲ့ action တွေလုပ်ဖို့လိုတယ်အခုကတကယ်ကိုဆိုးွားတဲ့အခြေအနေတစ်ခုမှာ2019တဲ့ပိုဆိုးမဲ့အနေအထားတစ်ခုကိုကျွန်တော်တို့မြင်တယ်အဲ့ဒါကိုအမေရိကန်ဆိုရတာဝန်ရှိပုဂ္ဂိုလ်တွေနဲ့ပြီးတော့ Congress ကလူတွေကိုကျွန်တော်တို့ကအဓိကဒီကိစ္စတွေကိုတင်ပြဖို့ရယ်နောက်တစ်ခုကျတော့ဒီမှာကျွန်တော်နဲ့အတူတူ Thomas Cantana အရင်တော့က UN Special Reporter ပေါ့နော်ကုလသမဂ္ဂကနေခန့်ထားတဲ့အဲ UN Special Reporter Cantana နဲ့လာတယ်ဆိုတာနောက်တစ်ခုကဒီကျွန်တော်တို့မြန်မာရိုဟင်ဂျာဖွဲ့က Argentina မှာအာ Universal Jurisdiction လို့ခေါ်တဲ့အမှုတစ်ခုကိုကျွန်တော်တို့တင်ထားတယ်အဲ့ဒီအမှုကကျွန်တော်တို့တော်တော်လေးကိုအခြေအနေကောင်းလာနေပြီနိုင်ငံတကာ support လုပ်တယ်အဲ့ဒါကြောင့်အဲ့ဒီအမှုနဲ့ပတ်သက်လို့ဖြစ်နေတဲ့အခြေအနေ update ကိုပေါ့နော်တင်ပြဖို့လေ့လာတယ်နောက်တစ်ခုကျတော့ကျွန်တော်တို့ရိုဟင်ဂျာတသန်းနေပါတော့ဘင်္ဂလားဒေ့ရှ်မှာရှိတယ်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ repatriation ကလည်းအခုထက်ထိမဖြစ်နိုင်သေးဘူးတစ်ဖက်မှာရခိုင်ပြည်နယ်မှာလည်းအခြေအနေကဆိုတော့အခုခုနှစ်နှစ်နေပါရှိနေပြီဒီနှစ်ထက်ထိသူတို့ရိုဟင်ဂျာတွေကနေရက်ကိုပြန်လို့မရသေးဘူး repatriation ကဖြစ်နိုင်မဲ့အနေအထားလေးဒီအတိုးအထိမှကျွန်တော်တို့မတွေ့ဘူးအဲ့ဒါကြောင့်ဒီ genocide survivor လို့ကျွန်တော်တို့ခေါ်တယ်လူမျိုးတို့တပ်ဖြတ်မှုကနေလုံမြောက်လာတဲ့ဒီကျွန်တော်တို့ရိုဟင်ဂျာတသန်းနီးပါးသောရိုဟင်ဂျာတွေကိုထောက်ပံ့မှုတွေအများကြီးလုပ်ဖို့လိုမယ်ပြီးတော့ခက်မှလူငယ်အများစုရှိတဲ့ဒီလူငယ်တွေကိုပညာရေးပိုင်းနဲ့မြင့်တင်ပေးဖို့လိုအပ်မယ်ဒီ issue တွေကိုကျွန်တော်တို့အနေနဲ့အမေရိကန်ဆိုရာကွန်ဂရက်စ်ကပုံကူတွေနဲ့တခြားရိုဟင်ဂျာနဲ့မြန်မာရေးနဲ့ပတ်သက်လို့စိတ်ဝင်စားတဲ့အရာရှိပုံကူတွေနဲ့ကျွန်တော်တို့တွေ့ပြီးတော့ဒီကိစ္စတွေဆွေးနွေးခဲ့ပါတယ်
အဲ့ညမှာဟိုပြီးခဲ့တဲ့သတင်းဘက်ကပေါ့နော်ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီရခိုင်မှာဖြစ်နေတဲ့ကိစ္စကိုသူတုံ့ပြန်ပြောဆိုတဲ့နေရာမှာတော့အဓိကလူမျိုးရေးပဋိပက္ခဖြစ်အောင်ဖန်တီးနေတာကဒီအော်ရခိုင်ပေါ့နော်ဒီသူပြောတာတော့ဒီ AA ပေါ့ရခိုင်တပ်တော် ਨੇ အဲသူတို့ခေါ်ဘင်္ဂါလီပေါ့လေဒါမှဒီရိုဟင်ဂျာတွေဂျာမာအချင်းချင်းဖြစ်တာပေါ့လေအထူးသဖြင့်ဆိုလို့ရှိရင်ဒီအခုရိုဟင်ဂျာတွေကိုဟိုဒီဖမ်းဆီးတာတွေတပ်ဖြတ်တာတွေနောက်ပြီးရိုဟင်ဂျာရွာတွေကိုမီးရှို့တာတွေက AA ကပဲလောက်တာဆိုပြီးတော့ဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားတာရှိပါတယ်ဗိုလ်ချုပ်စော်မင်းထွန်းပြောသွားတယ်ပေါ့ဘယ်လိုမြင်လဲရှင့်
ဒါကတော့ရှင်းရှင်းလင်းလင်းပါဒီစစ်တပ်ဆိုတာကနှစ်ပေါင်းများစွာ1960ဦးနေဝေးအာဏာသိမ်းခဲ့တဲ့ကရခိုင်နဲ့ရိုဟင်ဂျာဂျားထဲမှာမပြေလျောက် divide and rule ဆိုတဲ့ policy ကိုတုံးပြီးတော့ခွဲခြားဆက်ဆံပြီးတော့ကျွန်တော်တို့ရိုဟင်ဂျာတွေကိုရခိုင်ကိုတုံးပြီးတော့ရခိုင်တွေကိုအတုံးချပြီးတော့ရိုဟင်ဂျာတွေကိုလူခွေရှုတ်ဖတ်မှုတွေအများကြီးလုပ်ခဲ့တယ်စစ်တက်လည်းလုပ်တယ်ရခိုင်တွေကိုသုံးပြီးတော့လည်းလုပ်တယ်2019မှာလည်းအထူးသဖြင့်ရခိုင်အစိုးရတရှိုးတွေကိုသုံးပြီးတော့ကျွန်တော်တို့ရွာတွေမီးရှို့ခဲ့တာတွေကျွန်တော်တို့တွေ့ရတယ်ဒီစစ်တက်ကအကုန်လုပ်တာဘာဖြစ်လို့ဆိုတော့ကျွန်တော်အနေနဲ့ဒီမှာနောက်တစ်ခုရှင်းရှင်းလင်းလင်းပြောချင်တာကစစ်တက်ကတော့ရခိုင်အစိုးရတွေကဒီပြဿနာကိုဖန်တီးအောင်လုပ်ပြီးတော့အခုကသူတို့ကရိုဟင်ဂျာနဲ့ရခိုင်ကြားထဲမှာပြဿနာတကူဖန်တီးနိုင်အောင်သူတို့ဖန်တီးတဲ့အနေအထားတကူမှာတော်တော်လေးကိုသူတို့ကအားကောင်းအောင်လုပ်တယ်စစ်တပ်ကနေအစားကြီးရကျွန်တော်ပြောချင်တာက conscription စစ်မှုတက်ခိုင်းတာ EE ကိုစံတာပြတာအဲ့ဒီနောက်ပိုင်းမှာအခုဆိုရင် AA ကလေရိုဟင်ဂျာတွေကိုအတင်းရမစစ်မှုထမ်းတာမှာပါဝင်တယ်ဆိုပြီးတော့တက်ဖြတ်နေတာတွေပြီးတော့ရိုဟင်ဂျာရွာတွေကိုမီးရှို့တာတွေရိုဟင်ဂျာတွေကိုမဟုတ်မတရားဖမ်းဆီးတာတွေလုပ်နေတာကျွန်တော်တို့တွေ့ရတယ်။အဲဒါကြတော့နှစ်ဖက်စလုံးမှာခံနေရတယ်။ဒါပေမဲ့ဒီမှာကြတော့စစ်တပ်ကပြောတာဒီသူတို့ရဲ့ထုံးစံအတိုင်းပေါ့နော်။နေပေါင်းများစွာသူတို့ကခွဲကြပြီးတော့ရခိုင်နဲ့ရိုဟင်ဂျာတရားထဲမှာပြဿနာဖန်တီးအောင်လုပ်တာ။အဲဒါကိုတော့ကျွန်တော်တင်းနေပြောချင်တယ်
။အဲတော့ဒီ AA ရခိုင်တပ်တော်ဘက်ကတော့သူတို့ကသူတို့ရဲ့ထုတ်ပြန်ချက်တွေပေါ့နော်ပြောဆိုချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒီသူတို့ရဲ့လူခွင့်ရေးထိုးဖောက်မှုတွေရှိပါတယ်ဆိုတော့ဒီဆွဆွဲပြောဆိုချက်တွေနောက်အထူးသဖြင့်ကုလသမဂ္ဂကအစင်ခန်စာရင်းနဲ့ပတ်သက်ပြီးသူတို့တိုက်ရိုက်မဟုတ်မမှန်ပါဘူးဆိုပြီးတော့သူတို့ဘက်ကတိုက်ရိုက်တုံ့ပြန်ပြောဆိုတာတွေလည်းရှိတော့အဲ့တော့ဒီရိုဟင်ဂျာတွေအနေနဲ့ကAA နဲ့ပတ်သက်ရင်ဆွဆွာလည်းပြောသွားတယ်လို့ပဲဒီသဘောထားမှန်ဖို့ပေါ့နော် တောင်းဆိုထားသလိုဒါပေမဲ့တစ်ဖက်မှာအခုလိုစစ်ကောင်စီပေါ့နော်စစ်ကောင်စီကိုတိုက်နေတဲ့မြန်မာစစ်တပ်ကိုတိုက်နေတဲ့ဒီရခိုင်တပ်တော်မှာရိုဟင်ဂျာတွေဘက်ကဟိုပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးပေါ့နော်အဲ့ဒါမျိုးဟာရောရှိလာရှင်ဘလို့အခြေအနေမျိုးရှိလဲရှင
်ဒီနေရာမှာကကျွန်တော်တို့ကိုအေးအနေနဲ့စစ်ထက်တဲ့တွင်းတာမှာမပါဝင်ဖို့ဆိုတဲ့နေရာမှာကျွန်တော်ဒီနေ့ထောက်ပြဖို့လိုတာကတော်တော်လေးအရေးကြီးတယ်ကျွန်တော်စောစောကပြောပြီးပြီရိုဟင်ဂျာတွေဒီ2019ခုနှစ်မှာကြီးကြေသောလူမျိုးတို့တပ်ဖြတ်မှုကိုခံပြီးတော့တသန်းနီးပါးသောရိုဟင်ဂျာတွေကဘင်္ဂလားဒေ့ရဲ့ကိုထွက်ပြေးလိုက်ရတယ်ဒီနေ့ထက်တိပြတ်မလားသိဘူးနောက်ကြတော့ဝူရှောင်းသိမ်းနီးပါးသောရိုဟင်ဂျာတွေရခိုင်ပြည်နယ်မှာရှိနေသည်သူတို့ကသွာလာကန့်တမှုတွေစေဟိုတောင်ပန်းကန့်တမှုတွေကြောင်းထက်ခွင်ကန့်တမှုတွေလူမျိုးတို့တပ်ဖြတ်မှုကိုဇက်တိုက်လုပ်နေတော့ပဲဒီစစ်တပ်ကအဲ့လိုစစ်တပ်ကအတင်းအာဓမ္မတွင်ခိုင်းပြီးတော့ချိန်ချောက်ပြီးတော့ဖမ်းဆီးမယ်တပ်ဖြတ်မယ်ချိန်ချောက်တော့ကျွန်တော်တို့ကကြားထဲမှာမရဘူးလीကျွန်တော်တို့ကကြားညက်နေတဲ့အနေအထားမှာရှိတယ်အဲ့ဒါကြောင့်ရိုဟင်ဂျာတွေကတော်တော်လေးကိုဒီစစ်တပ်ကတရားရမလို့တော့ကျွန်တော်တို့ရိုဟင်ဂျာဘက်ကနေလေသူတို့စဉ်းစားဖို့လိုမယ်။အဲ့မှာဘုသရောင်မှာမိရှုတဲ့ကိစ္စကိုကျွန်တော်တို့သိထားသလောက်ကဒါကစစ်တပ်ကမိရှုတယ်။ရိုဟင်ဂျာတွေကိုစစ်တပ်ကနေစစ်မှုတန်းခိုင်းတဲ့ရိုဟင်ဂျာတွေကိုခေါ်သွားတယ်။အဲ့လိုတော့ကျွန်တော်တို့ကြားတယ်။ဒါပေမဲ့တတိရိုဟင်ဂျာတွေမိရှုတယ်ဆိုတဲ့ဟာတော့လောကမဟုတ်ဘူးခင်ဗျ။ဒါကစစ်တပ်ကကျွန်တော်စောစောကတည်းကပြောသလိုမရရအောင်ကိုရိုဟင်ဂျာတွေကိုအမုန်းတရဖြစ်အောင်ရခိုင်လူမျိုးစုကနေရိုဟင်ဂျာကိုပို့ပြီးမုန်းသွားအောင်စစ်တပ်ကရိုဟင်ဂျာကလည်းရခိုင်ကိုမုန်းအောင်ဖန်တီးတဲ့ပြဿနာတစ်ခုကိုကျွန်တော်တို့နားလည်ဖို့တော့အရေးကြီးတယ်။ဘာဖြစ်လို့ဆိုတော့အမစစ်မှုထမ်းပြီးတော့လုံပြီးတော့ဆန္ဒပြပွဲတွေလုပ်ခိုင်းတယ်။ရိုဟင်ဂျာတွေကတနေရာကနေတနေရာတော့သွားလို့မရဘူး။ checkpoint တွေနဲ့အမတို့သိရတိုင်းပဲရခိုင်ပြည်နယ်မှာပေါ့နော်အဲ့လိုထောင်နှပေါင်းများစွာသောရုံရာပေါင်းများစွာသောရုံခင်ကြတွေက4 900 600ရှိမှတင်တယ်ကျွန်တော်တို့ကြတာအဲ့လိုရုံကြတွေကဘလို့ဆန္ဒပြနိုင်မလဲပြီးတော့ကျွန်တော်တို့ကစစ်တွေပါဆိုရင်ကျွန်တော်တို့ကြတာကဆန္ဒပြဖို့ပလာကတ်တွေကိုပါဒီစစ်တပ်ကနေတည်တည်ရှာရှာစီစဉ်ပြီးတော့ယူလာတယ်ပြီးတော့အတရားမှလုပ်တယ်ချိန်ချောက်တယ်ဒီနေရာမှာရုံကြတွေကဘေးဘက်မှာသွားနေမလဲ
အဲ့တော့အခုလိုရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ခုကြားမှာပဋိပက္ခဖြစ်အောင်ဖန်တီးနေတဲ့ဒီအခြေအနေကိုကျော်လွှားနိုင်ဖို့ဆိုရင်ဥထွန်းခင်ဘလို့အကြံပေးခြင်းလဲရှင
်ရိုဟင်ဂျာနဲ့ရခိုင်ပြည်နယ်ပေါင်းများစွာရခိုင်ပြည်နယ်မှာကျွန်တော်တို့နေလာတဲ့ရခိုင်ရိုဟင်ဂျာတခြားလူနေစုအားလုံးပေါ့နော်ရခိုင်ရိုဟင်ဂျာကမန်မျိုးတပ်ခမိကျွန်တော်တို့ diverse group ပေါ့ကျွန်တော်တို့လူလားစီဒီရိုဟင်ဂျာတွေဒီအေဂျက်ငင်းကြတော့အထူးရှိတဲ့နေထိုင်ရေးကိုလိုလားတယ် peaceful coexistence ဒီနေရာမှာရခိုင်တက်တော့အေးအနေနဲ့တခြားလူနေစုအလုံးနဲ့တိုင်ပင်ပြီးတော့ဆွေးနွေးဖို့လိုမယ်စကားပြောဖို့လိုမယ်အဲ့ဒါမှာပို့ပြီးဒီကျွန်တော်တို့လိုလားနေတဲ့ဒီစစ်တပ်ကိုရခိုင်ပြည်ကနေအဖြတ်ရှင်မုံရေးဆိုတဲ့တိုက်ပွဲကပို့ပြီးကောင်းပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီနေရာမှာတခါအေကအာနာအားရှိတယ်ဆိုပြီးတော့ရိုဟင်ဂျာတွေကိုဘင်္ဂလီသုံးတာတို့ရိုဟင်ဂျာရွာတွေကိုမိရှုနေတာတွေကျွန်တော်တို့ကြားတယ်ဒါတွေကိုရပ်တန့်ပြီးတော့ရိုဟင်ဂျာတွေမူလနေရာကိုပြန်ခေါ်လာဖို့အရေးကြီးမယ်နောက်တစ်ခုကျတော့ကျွန်တော်တို့ရိုဟင်ဂျာတွေသည်ရခိုင်ပြည်နယ်မှာကျွန်တော်တို့ identity ဆိုတဲ့ရိုဟင်ဂျာ identity ကျွန်တော်တို့မှာရှိတယ်ကျွန်တော်တို့ identity ကိုရခိုင်အေးအနေနဲ့သတ်မှတ်လို့မရဘူးကျွန်တော်တို့ identity ကိုကျွန်တော်တို့ပဲသတ်မှတ်တာဖြစ်တယ်အဲ့ဒါကြောင့်ဘင်္ဂလီလိုသုံးတဲ့ဟာသည်အမုန်းတရားကိုပြောင်းပွားစေတယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်မှာရှိနေတဲ့လူမျိုးစုအလုံးတိုင်ပင်ဆွေးနွေးပြီးတော့စကားပြောဖို့လိုတယ်အဲ့ဒါကြောင့်မှကျွန်တော်တို့ငိမ့်ချဲရေးကိုလိုလားနေတယ်လူလန့်ဖို့ကိုလိုလားတဲ့ငိမ့်ချဲရခိုင်ပြည်နယ်မှာကျွန်တော်တို့အလုံးကျွန်တော်တို့ငိမ့်ချဲစွာအတူချိန်တွင်နေထိုင်မယ်နိုင်မယ်လို့ကျွန်တော်ထင်တယ်
ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ကအခုလိုမျိုးမတို့မေးတဲ့မိဘတွေဖြစ်စုပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်။မိုင်းကျင်တဲ့အစီအစဉ်မှာအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာလျှက်စစ်မီးပြက်လို့ညည်းတံတွေပို့ပြီးကြလာပါဗါတယ်။လောင်စာဆီဈေးနှုန်းတွေလည်းပိုတက်လာတာတွေ့ရပါတယ်။ တရုတ်ထိုင်အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေကလည်းရပ်တန့်တလောက်နှီးပါဖြစ်နေတဲ့အတွက်ကုန်သွယ်ရေးကြဆင်းကစီးပွားရေးကိုတိတိတတ်တတ်ထိခိုက်နေချိန်ဖြစ်ပါတယ်ဒီလိုအချိန်မှာစစ်မှုထားဥပဒေကြောင့်မြန်မာစီးပွားရေးကဏ္ဍမှာလုံသားရှားပါးမှုနဲ့ထပ်မံကြုံတွေ့နေရတဲ့အကြောင်းကိုဆောင်းပါရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနီမြမစီးပွားရေးကိုနူရဝဲဆွဲစေတဲ့စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအေဘီလာကုန်ပိုင်းမှာလျှက်စစ်မီးပြတ်ချိန်တွေပိုများလာကမီးလာချိန်ပိုနည်းလာတဲ့အကြောင်းတွေကိုဆိုရှယ်မီဒီယာတွေမှာအတော်လေးတွေ့ရပါတယ်နွေရာသီကလည်းဖြစ်ပြန်အဲနီညိုကျိုးတက်ရောက်မှုကြောင့်အရင်နှစ်တွေတက်ပိုးပူ6မကွေးနဲ့ရေနံချောင်းမြို့တွေဟာကမ္ဘာအပူဆုံးမြို့တွေထဲမှာပါဝင်နေတယ်ဆိုတဲ့ရေးသားချက်တွေကိုလည်းဆိုရှယ်မီဒီယာတွေမှာတွေ့ရပါတယ်။တစ်ချိန်တည်းမှာလောင်စာဆီဈေးနှုန်းတွေကလည်းမြင့်တက်နေပါတယ်။ Dassi 92 တလီတာ2845ကျပ်၊ Dassi 95တလီတာ2960ကျပ်၊ဒီဇယ်တလီတာ2410ကျပ်ပရီမီယံဒီဇယ်တလီတာ2460ကျပ်လို့ AB 30ရဲ့နေ့ ARD သတင်းဌာနရဲ့ကုန်စည်နှုန်းသတင်းမှဖော်ပြထားတာတွေ့ရပါတယ်။အလားတူပါပဲဆေးတွေဈေးတက်တာ၊ရှာရခက်တာ၊လူကျင်တဲ့ဆေးဝယ်မရတဲ့သတင်းတွေလည်းတွေ့နေရပါတယ်။စစ်ကောင်စီရဲ့တွင်းကုန်ကန့်သတ်ထိန်းချုပ်မှုတွေအပြောင်းအလဲများတဲ့မတည်ငြိမ်တဲ့တွင်းကုန်မူဝါဒတွေတိုက်ပွဲတွေကြောင့်တရုတ်ထိုင်းနဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေရပ်တန့်သလောက်နှီးပါဖြစ်သွားရတာတွေဟာကုန်စည်စည်းစမှုကိုထိခိုက်စေခဲ့ပြီးကုန်သွယ်ရေးကိုလည်းကျဆင်းစေခဲ့တာတွေ့ရပါတယ်။2023-2024ဘဏ္ဍာနှစ်မှာပို့ကုန်သွင်းပုံကုန်သွယ်ရေးပမာဏဟာအမေရိကန်ဒေါ်လာ 28.8 ဘီလီယံကျော်ရှိတယ်။ဒါဟာပြီးခဲ့တဲ့ဘဏ္ဍာနှစ်နဲ့နှိုင်းယှဉ်ရင်ပြည်ပကုန်သွယ်မှုတန်ဖိုး17ရာခိုင်နှုန်းကျဆင်းသွားတာဖြစ်တယ်လို့စစ်ကောင်စီလက်အောက်ခံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနရဲ့အချက်လက်တွေကိုကိုးကားပြီးမြန်မာနောင်ကဖော်ပြထားပါတယ်။လက်တလော့တိုက်ပွဲတွေကြောင့်ရပ်ဆိုင်းနေတဲ့ထိုင်းမြန်မာနယ်စပ်မြောက်ရီကုန်သွယ်ရေးလမ်းကြောင်းကုန်သွယ်မှုပမာဏဟာပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ40ဘီလီယံထိရှိခဲ့တယ်လို့ Nikkei Asia ကဖော်ပြထားတာတွေ့ရပါတယ်။ဒီအချက်လက်တွေကိုကြည့်ရင်မြန်မာစီးပွားရေးအနေအထားကိုမှန်းဆကြည့်လို့ရနိုင်မယ်ဖြစ်ပါတယ်။ Border Trade လို့ခေါ်တဲ့နယ်စပ်ကုန်သွယ်ရေးရပ်တန့်သွားတော့လေယာထွက်ကုန်တွေဖြစ်တဲ့ဆန်ပယ်ပြောင်းစတာတွေတင်ပို့ဖို့အခက်အခဲဖြစ်သွားတယ်။ဒီလိုအချိန်မှာအခက်အခဲတွေ့နေတဲ့ border trade အစား normal trade လို့ခေါ်တဲ့ပင်လယ်ရေကြောင်းလမ်းကကုန်သွယ်တဲ့လမ်းကြောင်းကိုပိုအသုံးပြုပြီးကုန်သွယ်နိုင်တဲ့အခွင့်အလမ်းတော့ရှိပါတယ်။ဒါပေမဲ့ normal trade လုပ်ရတာကပါမစ်ကိစ္စ၊စာရွက်စာတမ်းကိစ္စတွေရှိတော့အဆင့်တွေပိုများတယ်လို့ဈေးလည်းပိုကုန်အချိန်လည်းပိုပေးရတယ်။ဒါအပြင်ပို့ကုန်သွင်းကုန်ကန့်တတ်တဲ့မူဝါဒတွေကလည်းမကြာခဏပြောင်းတော့လုပ်ရတာပိုခက်တယ်လို့လုပ်ငန်းရှင်တို့ကသူ့အတွေ့အကြုံကိုပြောပါတယ်။စစ်ကောင်စီက2024ဖေဖော်ဝါရီ10ရက်နေ့မှာထုတ်ပြန်ခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေရဲ့စီးပွားရေးကဏ္ဍအပေါ်ကြိုးတက်ရောက်မှုဟာလည်းတဖြည်းဖြည်းသိသာထင်ရှားလို့လာနေပါပြီ။မြမလေယာလုံငန်းမှာလေယာလုံသားရှားပါလာတဲ့အကြောင်းကို AB 24ရက်နေ့က VOE ရဲ့မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ခဲ့ပါတယ်။အဲ့ဒီလိုတင်ဆက်ရမှာငကိုကလေးကမြမလေယာကဏ္ဍမှာလုံသားရှားပါမှုနဲ့ကြုံတွေ့နေရကစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအကောင့်ထည့်ဖော်မှုကြောင့်လေယာလုံသားရှားပါမှုအခြေအနေဟာပိုဆိုးလာတယ်။ကြေးလက်တွေမှာလုံနိုင်ကြိုင်နိုင်အရွယ်ကောင်းတွေဟာစစ်မှုထမ်းဥပဒေကိုရှောင်နိုင်ဖို့ပြည်ပနိုင်ငံတွေကိုရရနီးနဲ့ထွက်ခွာကြတယ်။ထိုင်းနိုင်ငံကိုထွက်ခွာသူဟာအများစုဖြစ်တယ်။ဒါကြောင့်ကမ္ဘာမှာဆန်တင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံဟာဆန်စပါးစိုက်ပျိုးထုတ်လုပ်မှုတွေဈေးပေါ်ပေါ်နဲ့မြန်မာလုံသားထုအင်အားကိုအသုံးချနိုင်တာကြောင့်ထိုင်းနိုင်ငံစီးပွားတိုးတက်ရေးကိုများစွာအထောက်အကူဖြစ်စေတယ်။မြမလေယာကန္တာကတော့မီယိုဖလာအသုံးပြုတဲ့ကျွဲနွားတွေရှားပါနေချိန်မှာလောင်စာဆီဈေးနှုန်းတွေကလည်းခေါင်ခိုက်နေတာမူစက်တွေကိုလည်းမသုံးနိုင်လက်မှုလေယာလည်းမဟုတ်စက်မှုလေယာလည်းမကျနဲ့မြမလေယာကန္တာအကြဆင်းရကနေတိမ်ငေါသွားမှစိုးရင်ရတယ်လို့ VOA ရဲ့မြေကြီးဩဇာအစီအစဉ်မှာတင်ဆက်သွားတာတွေ့ရပါတယ်AB 30ရက်နေ့ ARD သတင်းဌာနရဲ့လုံသားရှားပါမှုပြဿနာစတင်ရင်ဆိုင်လာရပြီဆိုတဲ့ရုတ်တံသတင်းမှလည်း ကုမ္ပဏီတွေဆက်ယုံအလုပ်ယုံတွေကုန်တိုက်လက်ဖက်ရည်ဆိုင်စားတောက်ဆိုင်ဟိုတယ်ခီးသွားလုပ်ငန်းတွေနဲ့လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာအလုပ်သမားရဂိုင်နှုံးဟာထက်ဝက်ရော့ကျသွားတယ်လို့အလုပ်ရှင်တွေနဲ့အလုပ်သမားအရေးဆောင်ရွက်သူတွေကပြောတဲ့အကြောင်းဖော်ပြထားပါတယ်။လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့
စီဝါရေးဘောစစ်မှုတန်းဥပဒေရဲ့ရိုက်ခတ်မှုကိုရန်ကုန်မြို့ကလုပ်ငန်းရှင်တအူကအခုလိုပြောပါတယ်ပြောရရင်ဗျာစကားစာလူလူဆန္ဒကိုကြောခိုင်းနော်ဦးတီကျဲမဲ့တင်ယာဆိုင်မူဝါဒတွေကျင့်သုံးနေတော့တိုင်းပြည်ကကတောင်းကနေမတီမငြိမ်ဖြစ်နေတာမြင်တဲ့အတိုင်းပဲလေဒီလိုကတောင်းကနေမတီမငြိမ်ဖြစ်နေတဲ့အခြေအနေမျိုးမှာနော်ဦးစီဝါရေးမူဝါဒကလည်းဗျာခိုင်ခံမာမာမရှိတော့ ဖြစ်လာတဲ့ပြဿနာတွေကိုစီးမီးလို့တုံးပြီးခုတမျိုးတို့ကြတမျိုးလို့တော့ဟိုတန်းပြီးစီဝါရေးအခြေအနေကိုကြိုပြီးတော့ခံမနိုင်ဖို့ဆိုတာတလားနာလားတောင်းလို့ဖို့မလွယ်တော့ဘူးဒီလိုကြိုပြီးမခန့်နိုင်နိုင်တဲ့အခြေအနေမျိုးမှာဘယ်စီဝါရေးသမားကမှသူတို့လုပ်ငန်းကိုတိုးချဲ့ဖို့စဉ်းစားမှာမဟုတ်ဘူးကြီးတဲ့လုပ်ငန်းကိုတောင်းလျှော့ဖို့ပဲစဉ်းစားမှာဒါကတိုင်းပြည်မှာလက်တွေ့ဖြစ်နေတာ
เนาะဒီအခြေအနေကိုကြီးလိုက်ရင်တိုင်းပြည်စီးပွားရေးပုံမှန်လေပတ်ဖို့တော့အတော်ကြီးကိုခက်သွားပြီဒီကြားတဲ့စစ်မှုတန်းဥပဒေကြောင့်ဟိုလူငယ်ပညာတတ်အင်အားစုပါเนาะနေစဉ်စုစုဆုံးရှုံးပြီးတော့တိုင်းပြည်အခြေအနေအရဗျာလူရွာဝဲဆဲလို့ပဲပြောရတော့ပါပဲစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကတော့ အပီသာရာဝါပြောရေးဆိုသည်မှာတည်ငြိမ်အေးချမ်းမှုရှိပြီးပြည်သူပြည်သားများအားလုံးတရားဥပဒေစိုးမိုးမှုအောက်တွင်အေးချမ်းသာယာစွာဖြင့်နေထိုင်နိုင်ခြင်းပညာသင်ကြားနိုင်ခြင်းအလုပ်အကိုင်များလုပ်ကိုင်ဆောင်ရွက်နိုင်ခြင်းပင်ဖြစ်ကြောင်းစာရေးရိက္ခာပေါ်များ၏အနေဖြင့်နိုင်ငံတော်တွင်လူတအူးချင်းစီသည်အခြေခံဝင်ငွေဖြင့်ပင်စိတ်အေးချမ်းသာစွာနေထိုင်စားတောက်နိုင်ခြင်းပင်ဖြစ်သည်လို့ပြောကြားခဲ့တာတွေ TASS နဲ့ interview မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့၃နှစ်တာအတွင်းအာတုံခွန်ဆိုင်စ조사ခဲ့တဲ့အတွက်စီးပွားရေးနလန်းထူဦးမော့လာကြောင်းပြောကြားခဲ့ပါတယ်စစ်ကောင်းဆောင်ရဲ့ပြောကြားချက်တွေဟာအခြေအနေမှန်တွေလားမြေပြင်အခြေအနေတွေနဲ့ကပ်ညီပါရဲ့လားဒါမှမဟုတ်ယုံတန်းစကားတွေလားဆိုတာကတော့မြေပြင်ကပဂရိအခြေအနေတွေစီးပွားရေးဆိုင်ရာကိန်းဂဏန်းတွေကမ္ဘာပံထုတ်ပြန်ချက်တွေမီဒီယာဖော်ပြချက်တွေပြည်သူလူထုနေစဉ်ကြုံတွေ့ဖြတ်သန်းနေရတဲ့လူမှုဘဝတွေနဲ့ချိန်ထိုးကြည့်ရင်ရှင်းလင်းစွာသိနိုင်မှာဖြစ်ပါတယ်ခမညာ
ပြည်လွှဲနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်ခုတော့ ISP ရဲ့အလဲကိုရောက်လို့လာပါပြီဒီဘက်မှာတော့တရုတ်မြန်မာဆက်ဆံရေးလူကျော်လူမော်တွေရဲ့အမြင်လေ့လာချက်အပိုင်းလေးကိုကြားကြအောင်ပါပါခမညာ
တရုတ်မြန်မာဆက်ဆံရေးအပေါ်မြမလူကျော်လူမော်တွေရဲ့သဘောထားအမြင်တွေကိုအပိုင်း၅ပိုင်းခွဲပြီးငင်းကွင်းကျင်မှတ်စုအဖြစ် ISP မြန်မာကတင်ပြနေပါတယ်အခုတစ်ပတ်တင်ပြမယ့်အပိုင်းလေးမှာတရုတ်နိုင်ငံရဲ့ဒေတာရင်းပေါင်းစည်းရေးအစီအမံတွေနဲ့ပတ်သက်တဲ့ယူဆချက်အမြင်တွေကိုစုစည်းထားပါတယ်လွတ်လပ်စွာကုန်သွယ်မှုကိုအားပေးထားတဲ့စာချုပ်တစ်ခုဖြစ်တဲ့ဒေတာရင်းဘတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ် RCEP ကိုမသိရှိသူများပါတယ် RCEP ဟာကုန်သွယ်ရေးကိုအဓိကထားတဲ့စာချုပ်ဖြစ်ပြီး2022ခုနှစ်မေလမှာတရုတ်နယ်မြန်မာအကြားစတင်အသက်ဝင်ခဲ့တာဖြစ်ပါတယ်စစ်တမ်းဖြည့်ဆို့သူအားလုံးရဲ့66ရာခိုင်နှုန်းက RCEP ကိုမသိရှိကြပါဘူးဒီအထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့ကအများဆုံးဖြစ်ပြီးတော့93ရာခိုင်နှုန်းထိရှိပါတယ်။တည်တယ်လို့ဖြေဆိုသူကတော့33ရာခိုင်နှုန်းရှိပါတယ်။တည်တယ်လို့ဖြေဆိုသူတွေထဲမှာစီးပွားရေးအသင်းအဖွဲ့ကအများဆုံးဖြစ်ပြီး67ရာခိုင်နှုန်းထိရှိပါတယ်။ RCEP ရဲ့အကျိုးသက်ရောက်မှုတွေအပေါ်ဘယ်လိုရှုမြင်ကြလဲဆိုတာကိုလည်းမေးမြန်းခဲ့ပါတယ်။ RCEP ဟာနှစ်နိုင်ငံကုန်သွယ်ရေးမြင့်တင်ဖို့အထောက်အကူဖြစ်နိုင်တယ်လို့43ရာခိုင်နှုန်းကရှုမြင်ကြပါတယ်အထောက်အကူမဖြစ်ဘူးလို့ယူဆသူက26ရာခိုင်နှုန်းရှိပါတယ်မြန်မာနိုင်ငံကိုအကျိုးရှိစေမယ်ဆိုတာကို46ရာခိုင်နှုန်းကတော့သဘောမတူကြပါဘူး RCEP အဖွဲ့ဝင်နိုင်ငံအားလုံးအတွက်အကျိုးရှိစေမယ်လို့တော့ဖြည့်ဆို့သူ38ရာခိုင်နှုန်းကရှုမြင်ကြပါတယ်တရုတ်နိုင်ငံကနေမြန်မာကိုဖြတ်တန်းပြီးနိုင်ငံတကာနဲ့ကုန်လန်းရေလန်းချိတ်ဆက်မယ်အပြည်ပြည်ဆိုင်ရာကုန်တွင်ရေဆောင်ကုန်သွယ်ရေးစင်ကြံသည် ILSTC ကိုလည်းမသိသူများပါတယ် ILSTC ဟာတရုတ်နိုင်ငံရဲ့ပြည်내၈ခုနဲ့ချိတ်ဆက်သွားမယ်စင်ကြံစီမံကိန်းတစ်ဖြစ်ပါတယ်စစ်တမ်းဖြည့်ဆို့သူစုစုပေါင်းရဲ့68ရာခိုင်နှုန်းက ILSTC ကိုမသိရှိကြတာပါဒီအထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့89ရာခိုင်နှုန်းကမသိဘူးလို့ဖြေခဲ့တာဖြစ်ပြီးအများဆုံးဖြစ်ခဲ့တာပါ ILSTC ကိုသိတယ်လို့ဖြေတဲ့သူကတော့37ရာခိုင်နှုန်းရှိပါတယ်သိတယ်လို့ဖြေတဲ့သူတွေအထဲစီးပွားရေးအသင်းအဖွဲ့တွေကအများဆုံးဖြစ်ပြီး39ရာခိုင်နှုန်းရှိပါတယ
်။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါအခုထုတ်လွှင့်နေတဲ့စီစဉ်တွေကို VUE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနိုင်ပါတယ်အခုတော့ဒုဒုအမြင်တွေကိုနားထောင်ကြအောင်ပါဒီမှာပြည်မပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြကြားပေးထားပါတယ်
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်အမြင်ဆိုတဲ့တော်ရရှင်ကစာတူတူလေးရေးလာပါတယ်။ Messenger ကနေစာရေးလာတာ။အမြင်တော့ထောင်မြစ်တာရွှေရတုမကပါနဲ့။ဟုတ်ကဲ့ပါရှင်။ကျေးဇူးအထူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးပါရစေ။အခုတော့ဒီတလောမြန်မာပြည်သူတရေလုံးရင်ပူစိတ်တော်ကအကြီးကျယ်ရောက်နေရတဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးတော်ပါမယ်။လူလူတရက်လုံးရှင်ပူနေရဲဆိုတော့တော်ရရှင်နေတိလောက်ပြီးထင်ပါရဲ့နော်ဟုတ်ပါရဲ့မြန်မာနိုင်ငံမှာနိုင်ငံသားတွေပဲဖြစ်မနေစစ်မှုတမ်းရမယ်ဆိုတဲ့ကိစ္စပါဒီမှာတော်ရရှင်တယောက်ကငရေပြည်မှာပေးစာ sorry မြန်မာပြည်မှာပေးစာဆိုတော့မြန်မာပြည်ကိုငရေပြည်နဲ့တင်စားပြီးရေးလာတဲ့စာကိုဖော်ပြပေးကြပါလိမ့
်ကျွန်တော်ကဘာမှသုံးစားလို့မရတော့တဲ့သတို့မဟာသတိသူတို့မှာအောင်ပဒန်းမှာမင်္ဂလာပါ VOA လို့နှုတ်ခွန်းဆက်တာဖို့လဲအရင်ကုန်ခန်းနေပါပြီဘာလို့အာရင်ကုန်ခန်းနေလဲဆိုတော့ကုံစင်းတို့ကမိဘဂျေဇူးမြစ်မှုတောင်ထက်ကြီးမားနေလို့ပါစစ်မှုမထမ်းမနေရဆိုတဲ့ဥပဒေအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့သဘောထားကို VUE ကတဆင့်စစ်ကောင်စီကိုပြောပြပေးပါကျွန်တော်ကစစ်မှုလည်းထမ်းကျင်ပါတယ်စစ်တဲလည်းဝင်ကျင်ပါတယ်ဗိုလ်ချုပ်မှုကြီးယာရူးကိုတခါတည်းရမယ်ဆိုရင်ပေါ့လေဂျေဇူးကျင်ပါတယ် VUE 1.2 1.3 အားလုံးကျမ်းမာနေကောင်းကြပါစေမြမပြည်ကြီးလည်းအမြန်ငြိမ်းချမ်းပါစေဗျာ
ပေးစုနဲ့ပြေးကြပါစေနော်ဟုတ်ကဲ့ဒရုမဟာသီရိသူဓမအောင်မတန်းရှင်ဘိုးချုပ်မှုကြီးရာတို့ရပြီဆိုရင်လဲစာရေးပြီးတော့ပြောပြပါအောင်လို့မှာချင်ပါရဲ့နော်ဒါနဲ့တော့ရှင်ပခုတ်ကကိုမျိုးကတော့
စာမရေးဖြစ်တာလဲကြာပေါ့ကျွန်တော် VOA ကိုတော့အမြဲလိုလိုနားထောင်ဖြစ်နေပါတယ်အခုလဲအိတ်မပြောလို့မြန်မာနိုင်ငံရဲ့လက်တလောအလှုပ်ခတ်ဆုံးစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းချက်ဆိုတာကြီးအပေါ်ဘလို့မှလက်သင့်ခံနိုင်စရာမရှိတဲ့အတွက်ရင်ဖွင့်ရတဲ့သဘောပါဗျာအမောင်မိုက်ဆုံးညတွေကိုဖျက်ဆီးနေရတယ်လို့အော် Myanmar ပြည်မှာလူဖြစ်ရတဲ့ဒုက္ခရဲ့အစင်းရဲ့ဆုံးအကြောင်းတရားတွေကိုပြောလို့တော့ကုန်နိုင်ပွဲရမရှိတော့ပါဘူးဗျာ။ခုတော့လဲမျော်လင့်ရှင်တန်ခြင်းမှာလွတ်လပ်မြတ်တဲ့ဘဝရဲ့အတိတ်ပဲရှိခြင်းတွေကသာအမြဲဆုံးရရှိနိုင်ပါစေလို့ဆုတောင်းရင်း VOA Wine.da အားလုံးလည်းပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ
။ပကောက်ခုကကိုမျိုးဖြစ်ပါရင်ဒီသရဆင်ကအမောင်မိုင်ဆုံးညတွေကိုဖျက်တမ်းနေရပါတယ်ဆိုလို့မမြဲတဲ့နေရာမှာသဘောတရားရရှင်တော့အမောင်ဆိုတာလည်းအမြဲတမ်းရေရှည်တည်တတ်မဲ့အရာမဟုတ်ပါဘူးနော်အမောင်လွင်တော့တေးကြတာအမောင်လွင်ရင်ရောင်နေလာပြီးတော့အလင်းရမှာဖြစ်ပါတယ်နော်အဲ့တော့တရရှင်တယောက်ကတော့ကျေးဇူးပြုပြီးတော့အကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုပြီးတော့စာရင်းနေကြတရရှင်စာရှိရှိတစ်စောင်ရေးလာတာပါ
မပြောမပြီးမတီးမမီဆိုတဲ့သကပုံလဲရှိနေလို့သာတကယ်ကိုပြောကိုမပြောချင်ပါဘူး UN ဆိုတဲ့ကုလသမဂ္ဂကြီးပေါ့ဗျာအကြမ်းဖက်မြန်မာစစ်ကောင်စီက3နှစ်ကျော်နေစဉ်နေတိုင်းစစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေပက်ပက်ဆက်ဆက်ရိုးရိုးမမာကျူးလွန်နေတာပါဗျာဗီဒီယိုမှတ်တမ်းတွေဂျိုဒူးဓာတ်ပုံတွေအခင်းဖြစ်ရာဒေသခံမျက်မြင်ထွက်ဆိုချက်တွေတက်တဲ့အချက်လဲအများကြီးလဲရှိနေတာပါဗျာအဲ့ဒီလိုအခြေအနေကိုတော့မှအတူပီလည်းအခုထိဝင်မလာပါဘူး။ကိုကတောင်းဝန်မခံတောင်းဝန်မယူလှစ်လျူရှုပြီးတောင်းဝန်မဲ့လုပ်နေလို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပေးလာဆိုတော့လေအခုထိလွှဲမပေးသေးပါဘူး။အတော်လေးတော့ခက်နေပါပြီဗျာ။အဲ့ဒီလို UN ကတောင်းဝန်မကြည့်လို့လေအကြမ်းဖက်မြန်မာစစ်တပ်က UN တကဗိတ်စီဝေးလုပ်နေတော့မှပဲ။ကြားပြီကဂရင်းနီခလေးစာတင်ချောင်းကိုဂျက်တိုက်လျင်နဲ့ဘုံကျဲတပ်ဖြတ်ပြလိုက်တာကြည့်ရင်အကြမ်းဖက်စစ်တပ်ကမင်းတို့ UN နဲ့နိုင်ငံတကာကိုငါတို့ကမထင်မဲ့မြင်စော်ကားမော်ကပြုတ်လိုက်တဲ့ပုံစံပဲလိဗျာ UN အစည်းအဝေးတိုင်းမှာမြန်မာပြည်သူတွေခံစားနေရတဲ့စစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုလူအခွင့်အရေးချိုးဖောက်ခံရမှုကျူးလွန်နေတဲ့လက်တွေ့မြေပြင်အခြေအနေမှန်တွေတင်ပြတောင်းဆိုနေတဲ့ဦးကျော်မိုးထွန်းတို့ Tom Andrew တို့ကိုလည်းနည်းနည်းလေးတော့သနာကြပါဦးဗျာအခုပို့ဆိုလာတာကစစ်မှုထမ်းဥပဒေဆိုပြီးလူငယ်တွေအကုန်လုံးတတဲဆွဲသွင်းပြီးတော့အလုံးရင်နဲ့ပြည်သူအချင်းချင်းလူသက်ပွဲကြီးကျင်းပဖို့စိုင်းမြင်လာပြန်ပါပြီ။ပြည်ပကျူးကျော်ရန်တိုက်စရာလည်းမရှိပါဘူး။ပြည်သူအချင်းချင်းနားလည်ပါရိုက်အုပ်စုဖွဲ့လူသက်ခိုင်းနေတာပါဗျာ။နိုင်ငံတကာတို့ UN တို့က R2B ဝင်ဖို့ကတော့အချိန်သင့်နေပြီလို့ပြောရမှာထက်တော့နောက်ကျနေပါပြီ။နိုင်ငံတကာနဲ့ UN ကြီးတို့ဘက်ကလူလူချင်းကိုချင်းစာကြပါဦးဗျာ။မြန်မာပြည်သူတွေရဲ့အသက်တွေကိုတန်ဖိုးထားတယ်ဆိုရင် R2B ကိုအမြန်လှုပ်ပေးပါICC နိုင်ငံကရာဇဝတ်ခုံရုံးကနေအကြမ်းဖက်စစ်ကောင်းဆောင်တွေကိုအ мян ဆုံးတရားစွဲဖမ်းဆီးပေးကြတော့ပါလားဗျာလက်ပိုက်ကြည့်မနေပါနဲ့လို့တောင်းပန်ပါတယ်ဗျာ VOA ရေးကျေးဇူးတင်ပါတယ်ကုလကြီးကြောင်းအောင်ပြောပေးပါဦ
းဟုတ်ကဲ့ဒီတော်ရရှင်ပြောလို့မျိုးစစ်မှုရန်ဥရေဆိုပြီးတော့လူငယ်တွေအကုန်လုံးတက်သေးဆွဲထည့်ပြီးတော့အလုံးရင်းနဲ့ပြည်သူချင်းချင်းလူသက်ပွဲကြီးကျင်းပကိုဆိုင်းပြနေပါပြီဒီမှာပြည်ပကျူးကျော်ရန်တိုက်စရာလည်းမရှိဘူးဗျာတဲ့သူရေးသွားတာဟုတ်ပါရဲ့နော်နိုင်ငံတွေရဲ့လိုအပ်ချက်ကြောင့်စစ်မှုထမ်းခိုင်းတဲ့ပြည်ပကျူးကျော်ရန်တိုက်စရာမရှိဘူးဆိုတာမှန်ပါလေကမ္ဘာပေါ်ကနိုင်ငံတွေရဲ့လိုအပ်ချက်ကြောင့်စစ်မှုထမ်းခိုင်းတဲ့ဥပဒေနဲ့နိုင်ငံတွေရှိတယ်ဆိုပေမဲ့လည်းအဲ့ဒီနိုင်ငံတွေကဒီသရရှင်ပြောသလိုမျိုးပြည်ပရန်ရှိရှိဒါမှမဟုတ်ရင်လည်းပင်မစစ်တဲ့အရာကိုရှော့ချထားနိုင်အောင်လို့စစ်မှုထမ်းတဲ့စစ်သားတွေအားကိုယူပြီးတော့စစ်အင်အားဖြည့်တင်တဲ့နိုင်ငံမျိုးတွေအလဲကျစစ်မှုထမ်းခိုင်းတာဖြစ်ပါတယ်နော်မြန်မာနိုင်ငံမှာတော့အခုခေတ်အချိန်ကာလမျိုးမှာစစ်မှုထမ်းခိုင်းတာကပြည်ရင်းစီရေးပဋိပက္ခမှာအသုံးပြုမှာကျင်းနေတယ်လို့စောင့်ကြည့်ခဲ့ရတဲ့ဝေဖန်သုံးသပ်နေတာဖြစ်ပါတယ်သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နဲ့ချင်းအဆက်အသွယ်မရလို့ပါဆိုတော့သရရှင်တယောက်စာရေးလာတာကိုဖော်ပြပေးချင်ပါတယ်
မင်္ဂလာပါ VOA ကျွန်တော်တို့ချင်းပြည်နယ်ပလတ်ဝါမြို့မှာဖုန်းလိုင်းပိတ်နေတာတလားရှိပါပြီဇန်နဝါရီလ9ရက်ကနေဖုန်းလိုင်းပိတ်နေတာလေအဆက်အသွယ်လည်းမရလို့စိတ်ပူနေရတာညညဆိုအိတ်လို့မပြောဘူးဗျမိသားစုအတွက်စိတ်ပူပါနေတာလိုင်းပေါ်မှာကစကားစစခန်းအေးအေးသိမ့်ပိုက်တာကြားတယ်ဖုန်းလိုင်းကတော့မဖွင့်သေးဘူးကျွန်တော်မိမနဲ့တမီးနှစ်ယောက်အတွက်စိတ်ပူလို့ VOA ကနေတဆင့်အေးအေးခေါင်းဆောင်တွေကိုဖုန်းလိုင်းဖွင့်ပေးပါလို့တောင်းဆိုချင်ပါတယ်ကျေးဇူးတင်ပါတယ် VOA
ဒီတော့ရှင်ကတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကရေးလာတဲ့စာဖြစ်တဲ့အတွက်ကြောင့်မလို့အခုစာဖော်ပြပေးတဲ့အချိန်မှာတော့ အခြေအနေကပြောင်းလဲကောင်းပြောင်းလဲနိုင်ပါရဲ့နော်ဒါမဲ့အခုလိုမျိုးစည်ရေးပဋိပက္ခဖြစ်ပြီဆိုရင်ဂျာရီကပြည်သူတွေအထိနာရတာမလို့အဝေးရောက်မိသားစုတွေလည်းအခုလိုမျိုးပူပန်နေကြရတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမနက်ရက်ချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးရောက်ရှိနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်းFacebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammi's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammi.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ပေးစာတွေကိုမအေးသနာကြပြန်ချပေးခဲ့တာပါ။အခုဆက်ပြီးကမ္ဘာတစ်ဝှမ်းထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံတိုကျိုမြို့ကဖျားကြောင်တစ်ခုမှာကလေးဆူမုံအငိုးပြိုင်ပွဲတစ်ခုချစ်ပခဲ့ပါတယ်။ပြည်ထောင်ငါကကောင်းလေးတယောက်ဟာဇီယောနဲ့တူအောင်အော်နိုင်တဲ့အတွက်ဥရောပစင်ရောအတန်တုပြိုင်ပွဲမှာအနိုင်ရသွားခဲ့ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုကျင်းချမ်းနဲ့မတ်မြတ်သစေအောင်တို့ကတင်ဆက်ပေးထားပါတယ
်။ဗြိတိန်နိုင်ငံဒယ်ဘီရှိုင်းကအသက်9နှစ်အရွယ်ကောင်းလေးတယောက်ဟာဇင်ယွန်နဲ့တူအောင်အွန်လိုင်းရဲ့အတွက်ဥရောပဇင်ယွန်အတန်တူပြိုင်ပွဲမှာအနိုင်ရသွားပါတယ်။ဇင်ယွန်ဝတ်စုံဝတ်ဆင်ထားတဲ့ဒီကူပါဝေါ်လီစ်လို့ခေါ်တဲ့ကောင်လေးဟာသူ့ကိုယ်သူဇင်ယွန်ကိုက်ခံရတဲ့အတွက်ဇင်ယွန်ကောင်လေးဖြစ်သွားပြီဆိုပြီးပင့်ကူလူသားဇလန်းတွဲဒီမှာပင့်ကူကိုက်ခံရတဲ့အတွက်ပင့်ကူလူသားဖြစ်သွားတဲ့ဇက်ကောင်နဲ့ဟာတာအဖြစ်နှိုင်းရှင်ခဲ့ပါတယ်။ဘယ်လ်ဂျီယမ်နိုင်ငံမှာကျင်းပခဲ့တဲ့ဥရောပဇင်ယွန်အတန်တူပြိုင်ပွဲမှာသူ့အတန်တူပညာနဲ့သူ့ရဲ့ဇင်ယောရီအပေါ်မှာစိတ်ဝင်စားမှုကိုဒိုင်းလူကြီးတွေကတအံ့တော်ဖြစ်ခဲ့ရပါတယ်။နောက်နှစ်တွေမှာလည်းသူ့ရဲ့ချန်ပီယံဘွဲကိုကာကွယ်ဖို့တွားရပြီးတော့ရှင်ပြိုင်ဥမှာပါ။ပြိုင်ပွဲအတွင်းမှာတော့တခြားရှင်ပြိုင်ဘက်တွေရဲ့ဇင်ယောအော်ဒန်တွေဟာခမ်းမကြီးတွင်ပရိသတ်တွေအတွက်ဖျော်ဖြေစရာဖြစ်ခဲ့ပါတယ်ရှင
်။ဂျပန်နိုင်ငံတိုကျိုမြို့ကဖျားကြောင်တစ်ခုမှာကလေးဆူမိုအငိုးပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။တိုကျိုမြို့ကဆန်ဆိုဂျီဖျားเจ้าမှာကျင်းပတဲ့ဒီဆူမိုပြိုင်ပွဲကိုနာကီဆူမိုပွဲလို့ခေါ်ပြီးတော့နီဟွန်တက်ကတိုကဆူမိုနဗန်းသမားတွေကကလေးငယ်တွေကိုမျက်နှာချင်းဆိုင်ခြိထားပြီးဘယ်ကလေးကအရင်ငိုမလဲဆိုတာကိုမြေခွေးနဲ့တရေပုံစံဝစ်ဆင်ထားတဲ့သူတွေက၆လှမ်းရတာပါအရင်ငိုတဲ့ကလေးကအနိုင်ရတာပါဂျပန်ရိုးရပုံမြင်တွေတဲကယုံကြည်မှုအရငိုတဲ့ကလေးဟာမကောင်းဆိုးဝါးတွေကိုမောင်းထုတ်နိုင်ပြီးတော့အတန်ကျဲကျဲငိုနိုင်တဲ့ကလေးကကြီးလာရင်ကျမ်းမာတန်ဆွမ်းမယ်လို့လည်းယုံကြည်ကြတာပါအခုလိုကလေးဆူမိုအငိုးပြိုင်ပွဲကိုဒီဖျားเจ้าမှာ1992ခုနှစ်ကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ကလေးတွေကျမ်းမာတန်ဆွမ်းစေဖို့ပြုလုပ်ကြတာပါဒီနှစ်မှာတော့ကလေးပေါင်း100လောက်ပါဝင်ဆင်နွှဲခဲ့ပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့ရဲ့မြို့တော်အစိုးရရုံးနံပါတ်1အဆောက်အုံကြီးမှာမီတာတရာရှည်တဲ့ဂေါ်ဇီလာပုံကြီးကိုပရိုဂျက်တာနဲ့ထိုးပြီးတော့ပြီးခဲ့တဲ့ပတ်ကပြသခဲ့ပါတယ်။ဒီနှစ်ဟ
ဟာစိတ်ကူးတွေကဖန်တီးထားတဲ့ဂေါ်ဇီလာကြီးရဲ့အနှစ်80မြောက်ဝင်းနေဖြစ်ပါတယ်။ပြသတဲ့ဗီဒီယိုတွေမှာရေဒီယိုသတ္တိကြွဂေါ်ဇီလာကြီးကရင်းမြန်တစင်းနဲ့တိုက်ခိုက်နေပြီးတော့တိုကျိုမြို့ကတိုက်တွေကိုဖျက်ဆီးနေတဲ့ပုံပြထားပါတယ်။ဒီဂေါ်ဇီလာကြီးကိုတိုကျိုမြို့ရှင်ဂျူကုရက်ွက်ရဲ့ကမ္ဘာလှည့်ခီးသွားတန်တမန်အဖြစ်လဲသတ်မှတ်ထားပြီးတော့နိုင်ငံသားသားခီးသွားဧည့်သည်တွေနဲ့ညဘက်စီကားအောင်ဆွဲဆောင်မှုတစ်ခုအနေနဲ့လည်းဖန်တီးထားပါတယ်။ဒီဂေါ်ဇီလာကြီးဗီဒီယိုကိုဂျပန်နိုင်ငံရဲ့အားလက်ရည်နဲ့ပေးရတွေမှာတနည်းကို3ချိန်ပြသထားမှာဖြစ်ပြီးမေလ6ရက်နေ့အထိပြသထားမှာဖြစ်ပါတယ်ရှင
်။ချီလီနိုင်ငံကကုမ္ပဏီတစ်ခုကတော့ပင်လယ်လိပ်သားနဲ့ချက်ထားတဲ့ခင်းညိုအတိုင်းအရသာရှိတဲ့လိပ်သားစွပြုတ်ကို AI ဉာဏ်ရည်တုနည်းပညာနဲ့ဖန်တီးလိုက်ပါတယ်။ဒါပေမဲ့လည်းခင်းညိုပုဂံထဲမှာရှားပါပင်လယ်လိပ်တွေရဲ့အသားကတော့လုံးဝမပါဝင်ပါဘူး။အသီးအနှံတွေကိုပဲသုံးပြီး AI ဉာဏ်ရည်တုနည်းပညာနဲ့အသားတုတွေကိုဖန်တီးပြီးတကယ်အရသာတိုင်းရအောင်ချက်ပြုတ်ပေးထားတာပါ။ချီလီနိုင်ငံဆန်ဒီယေဂိုမြို့တော် North Go ဓာတ်ခွဲကန်းကုမ္ပဏီကအပင်ထွက်ပစ္စည်းမျိုးစုံကိုသုံးပြီးအခုလိုဟင်းထဲမှာရှားပါမျိုးတုံးတော့မဲ့တိရိစ္ဆာန်တွေရဲ့အသားမျိုးစုံကိုရအောင်နှိပေါင်းများစွာကြိုးစားတီထွင်ခဲ့တာပါ။ဟမ်ဘာဂါအသားညက်ပါမုတ်နွားနို့မယိုနီဆော့နဲ့ရေခဲမုတ်လိုအစားအစာတွေကိုပါAI နည်းပညာနဲ့မူလအရသာအတိုင်းရအောင်အပင်တွေကရတဲ့ပစ္စည်းတွေနဲ့ဖန်တီးထားတာပါတလေးဆန်တွေစီကရတဲ့အသားအရသာအတိုင်းသေးငယ်လာတဲ့မော်လီကျူးအဆင့်အထိတူအောင်ဖန်တီးထားတယ်လို့လည်းကုမ္ပဏီကပြောပါတယ်လောလောဆယ်မှာတော့လိပ်သားနဲ့ဖန်တီးထားတဲ့ဟင်းညိုကရောင်းဖို့မဟုတ်ပါဘူးနောက်ပိုင်းမှာတော့လက်တင်အမေရိကတိုက်မှာအပင်ကထွက်တဲ့ပစ္စည်းတွေကိုသုံးတဲ့ AI နည်းပညာနဲ့အစားအစာတွေကိုဖြန့်ဝေဖို့စီစဉ်ထားတယ်လို့ဒီထွင်သူတွေကပြောပါတယ်နိုင်ငံတော်တော်များများမှာတော့ပင်လယ်လိပ်တွေကိုတတ်ဖြတ်တာကိုတားမြစ်ထားပြီးတော့ဒီပင်လယ်လိပ်တွေဟာကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးတမကရဲ့မျိုးတုံးပြောက်ွယ်ဖို့ချိန်ချောက်ခံနေရတဲ့အနီရောင်စင်းထဲမှာပါပါတယ်ခင်ဗျာ
ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအရွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဧပြီလလမှာဂရိစ်အဆိုရက6ချိန်မြောက်ပင်လယ်သမုဒ္ဒရာညီလာခံကိုကျင်းပပါတယ်ဒီညီလာခံဟာကျွမ်းကျင်သူတွေနိုင်ငံပေါင်းစုံကကိုယ်စားလှယ်တွေစုဝေးပြီးကမ္ဘာပင်လယ်သမုဒ္ဒရာကိုကာကွယ်ဖို့ကြိုးပမ်းတဲ့နိုင်ငံတကာလှုပ်ရှားမှုဖြစ်ပါတယ်။ဒီညီလာခံကနေပင်လယ်သမုဒ္ဒရာတွေညှဉ်းနှံလာတာကိုကာကွယ်ဖို့တရားမဝင်ငါးဖမ်းတာတွေကိုကာကွယ်ဖို့ပင်လယ်ပြင်ထိန်းသိမ်းရှောက်ရှောက်ရေးနယ်မြေတွေတိုးပြီးတတ်မှတ်နိုင်ဖို့စရတဲ့အပါအဝင်ပင်လယ်သမုဒ္ဒရာထိန်းသိမ်းရှောက်ရှောက်ရေးဆိုင်ရာရေရှည်တည်တတ်မဲ့နည်းလမ်းတွေကိုတိုးမြှင့်သွားဖို့ဖြစ်ပါတယ်။ဒီနှစ်ဆောင်ပုဒ်ကိုတော့အစွမ်းရှိတဲ့ပင်လယ်သမုဒ္ဒရာလို့ပေးထားပါတယ်။ပင်လယ်သမုဒ္ဒရာရဲ့ရေရှည်တည်တံ့အသုံးပြုနိုင်ဖို့အဓိကထားလှုံ့ဆော်ပါတယ်ဒီအရေးပါတဲ့သဘာဝအရင်အမြစ်ကိုဘယ်လိုလှုံ့ဆော်ရမလဲဆိုတာကိုအဓိကထားပါတယ်လို့အတ္တလန္တစ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ဆိုင်ရာအမေရိကန်တန်အမတ်ကြီးဂျက်စီလက်ပန်းကပြောပါတယ်အတ္တလန္တစ်ပူပေါင်းဆောင်ရွက်ရေးအဖွဲ့မှာအတ္တလန္တစ်သမုဒ္ဒရာကမ်းခြေတစ်လျှောက်ကနိုင်ငံပေါင်း39နိုင်ငံပါဝင်ပြီးဥရောပအာဖရိကနဲ့အမေရိကတိုက်ကနိုင်ငံတွေဖြစ်ပါတယ်ဒီနိုင်ငံတွေပူးပေါင်းပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုသဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ဖို့အတ္တလန္တိတ်သမုဒ္ဒရာမှာကြုံတွေ့နေရတဲ့ပြဿနာတွေကိုစုပေါင်းဖြေရှင်းသွားဖို့ဖြစ်ပါတယ်မကြသေးမီကမှအတ္တလန္တစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားကိုအလွတ်သဘောစစ်တမ်းကောက်ယူခဲ့ရမှာပင်လယ်သမုဒ္ဒရာတွေကိုအခြေခံတဲ့ Blue Economic Growthအပြာရောင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအစီအစဉ်ကိုအရေးအကြီးဆုံးဦးစားပေးအစီအစဉ်တစ်ခုအဖြစ်မြင်ကြပါတယ်။အပြာရောင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုတာကတော့ပင်လယ်ပြင်သမုဒ္ဒရာတွေရဲ့အရင်းအမြစ်တွေကိုရေရှည်သုံးစွဲနိုင်အောင်စီမံပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အသက်မွေးဝမ်းကြောင်းပြုနိုင်ဖို့ပင်လယ်သမုဒ္ဒရာတွေရဲ့ဂေဟစနစ်ကိုထိန်းသိမ်းစောင့်ရှောက်ဖို့စတာတွေပါဝင်တဲ့အစီအစဉ်ဖြစ်ပါတယ်။တမ်းအမတ်ကြီးဂျက်စီလက်ပင်ကအခုလိုပြောပါတယ
် And so we've really begun a process of exchanging experience
အခုဆိုရင်ကျမတို့ဟာအတွေ့အကြုံတွေဗဟုသုတတွေနည်းလမ်းတွေဖရေတာကိုစပြီးလုပ်နေကြပါပြီ
ဘယ်သူတွေကဘာတွေလုပ်နေလဲဘယ်လိုလုပ်နေလဲဒါတွေကိုဖက်လဲပါတယ် Atlantic Data တစ်ခုလုံးနဲ့ပတ်သက်ပြီး Atlantic ပူပေါင်းဆောင်ရွက်အဖွဲ့ကိုအသုံးပြုပြီးဘလို့ပူပေါင်းဖလှယ်သွားနိုင်မလဲဆိုတာတွေကိုလှုပ်ဆောင်နေတာပ
ါဒီနေရာမှာပင်လယ်သမုဒ္ဒရာဆိုင်ရာအစီအစဉ်တွေပါလာပါတယ
် So we think about which parts of the ocean are appropriate
for ဒါကြောင့်ဒီသမုဒ္ဒရာကြီးရဲ့ဘယ်ပိုင်းကစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်တင့်တော်မလဲဆိုတာကိုကျမတို့ကတွက်ချက်စဉ်းစားပါတယ်သမုဒ္ဒရာကြီးရဲ့ဘယ်ပိုင်းကရေရှည်တည်တံ့တဲ့ငါးဖန့်လုပ်ငန်းတွေအတွက်တင့်တော်မယ်ဘယ်ပိုင်းကကမ်းလွန်ပြန်ပြည့်မြဲဆောင်ရွက်အတွက်တင့်တော်မယ်ဘယ်ပိုင်းကခီးသွားလုပ်ငန်းနဲ့အားကစားအတွက်တင့်တော်မယ်သမုဒ္ဒရာရဲ့ဘယ်ပိုင်းကတော့ဇီဝမျိုးကွဲတွေကိုကာကွယ်စောင့်ရှောက်ဖို့လိုမယ်။နောက်ဘယ်ပိုင်းတွေကိုကာကွယ်ထိန်းသိမ်းမယ်ဆိုတာတွေကိုတွက်ချက်စဉ်းစားပါတယ်
။နိုင်ငံတိုင်းကတော့သူနည်းသူဟန်နဲ့လှုပ်ကြတာပါ။ကိုယ်ပိုင်အတွေ့အကြုံကိုယ်ပိုင်ဗဟုသုတတွေကိုယ်ပိုင်တန်ဖိုးတွေအရာလှုပ်ကြတာပါပဲ။ဒါပေမဲ့သိပ္ပံဆိုင်ရာစီမင်းတွေကတော့အလုံးဆက်ဆက်နေကြတာပါပဲလို့တာမတ်ကြီးလက်ပင်းကပြောဆိုပါတယ်။
They want to use the best science and the best data. They also want to include
သူတို့ဟာအကောင်းဆုံးသိပ္ပံနည်းပညာတွေနဲ့အချက်လက်တွေကိုအသုံးပြုချင်ကြပါတယ်။ဒီအရေးပါတဲ့သဘောဝအရင်းမြစ်တွေကိုဘလို့နည်းလမ်းတွေနဲ့အကောင်းဆုံးအသုံးချမလဲဆိုတာကိုစဉ်းစားတဲ့နေရာမှာတာဝန်ရှိသူအားလုံးကိုသူတို့ကပါစေချင်တာပါ။ရက်ရွာလူမှုအတိုင်းဝန်ကအစစက်မှုလုပ်ငန်းရှင်တွေအစုံအကုန်လုံးကိုပါစေချင်ပါတယ်။ဒါကြောင့်အတွေ့အကြုံတွေကိုဖလှယ်နှံ့ကြပါတယ်။အောင်မြင်မှုတွေဒါမှမဟုတ်ကျရှုံးမှုတွေနည်းပညာတွေစတာတွေကိုဖလှယ်နိုင်ကြပါတယ
်ဒီအရေးပါလာတဲ့သမုဒ္ဒရာကြီးကိုအားလုံးအတူတကွပိုင်ဆိုင်ကြပါတယ်ဒါကြောင့်သမုဒ္ဒရာကြီးကိုအသုံးပြုဖို့တာဝန်ရှိပါတယ်လို့အကြီးတန်းညှိနှိုင်းဆောင်ရွက်ရေးမှူးဂျက်စီလက်ပင်းကပြောပါတယ်ရေရှည်ခံမဲ့နီလန်းနေနဲ့အသုံးပြုဖို့လိုသလိုရေရှည်ခံမဲ့လက်တွေ့ကျင့်သုံးမှုတွေလိုအပ်ပါတယ်ဒါအပြင်အတွေ့အကြုံဘူသူတာတွေဖလှယ်ဖို့လည်းတာဝန်ရှိပါတယ်ဒါတွေဟာအတူပူပေါင်းလှုပ်ဆောင်တဲ့မဟာမိတ်တွေကျင့်သုံးလှုပ်ဆောင်ရမှာတွေဖြစ်ပါတယ
်အမေရိကန်ဆူ
တနင်္လာနေ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါဒီနေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကတော့တော်လောက်ပါပဲခင်ဗျာခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်အစ္စရေးတရင်းငွေနဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဖာမြို့တွေကအိမ်တလုံးထိမှန်ခဲ့ရမှာလူ6ဦးသေဆုံးခဲ့ပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ဂါဇာဒေသတဲကပါလက်စတိုင်းကျမ်းမာရေးဌာနကပြောပါတယ်။အစ္စရေးနဲ့ဂါဇာဒေသကျမ်းကကရမ်ရှလမ်အရက်ကိုတိုက်ခိုက်ခဲ့တာသူတို့လက်ချက်ဖြစ်ကြောင်းဟာမတ်စ်လက်အောက်ခံလက်နက်ကိုင်တပ်ဖွဲ့တစ်ခုကကြီးညာလိုက်ပြီးနိုင်ပိုင်းအတွက်မှာပဲအစ္စရေးကခုလိုတိုက်ခိုက်ခဲ့တာပါ။အစ္စရေးစစ်စခန်းကိုရော့ကက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဟာမတ်စ်လက်အောက်ခံအဖွဲ့ကပြောပါတယ်။ဘဲကနေပြစ်ခတ်ခဲ့တယ်ဆိုတော့ကတော့မပြောပါဘူး။အစ္စရေးနိုင်ငံတဲကကာတာနိုင်ငံပိုင်အယ်ဂျဇီးရာရုပ်သံကန်းကိုအစ္စရေးရဲတပ်ဖွဲ့ကတရင်းငွေနေမှာဝင်ရောက်စီးနင်းခဲ့ပါတယ်။သူ့နယ်မြေတဲကအယ်ဂျဇီးရာရုပ်သံကိုပိတ်ကျစ်ဖို့အစ္စရေးတာဝန်ရှိသူတွေဆုတ်ဖြတ်လိုက်ပြီးမှပဲအခုတော့ဝင်ရောက်စီးနင်းလိုက်တာပါလို့အစ္စရေးတာဝန်ရှိသူတွေအယ်ဂျဇီးရာတရင်းရင်းမြစ်တွေကရိုက်တာတရင်းကိုပြောပါတယ်။ဂါဇာဒေသမှာစစ်ဖြစ်နေတဲ့မြက်ကာလပတ်လုံးအစ္စရေးမြေပေါ်မှာကာတာရုပ်သံကိုရရှိနေတာဟာနိုင်ငံတော်လုံခြုံရေးကိုချိတ်ချောက်အောင်ရောက်တဲ့အတွက်ပိတ်ပစ်ဖို့အစိုးရအဖွဲ့ကတညတညထက်အတည်ပြုခဲ့ကြတာဖြစ်တယ်လို့လည်းပြောပါတယ်။တရုတ်သမ္မတရှီဂျင်းဖင်ကနိုင်ငံတော်ခီးစင်နဲ့ပြည်သက်နိုင်ငံကိုတင်းငွေနေနေမှာရောက်ရှိပါတယ်။ပြည်သက်သမ္မတအီမန်နျူရယ်မက်ခရွန်နဲ့ယူကရိန်းအရေးကနေကုန်သွယ်ရေးကိစ္စရတွေအထိဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။တရုတ်နဲ့ပြည်သက်နိုင်ငံတို့ကြားသံတမန်ဆက်ဆံရေးအနည်း60ပြည့်အထိမ်းအမှတ်နဲ့ပြည်သက်နိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရှီဟာဆာဗီးယားနဲ့ဟာကီရီနိုင်ငံတို့ကိုလည်းတွားရောက်မှာပါ။ဒါ2019ခုနှစ်နောက်ပိုင်းတရုတ်သမ္မတရဲ့ပထမဦးဆုံးဥရောပခီးစဉ်လည်းဖြစ်ပါတယ်။2023ခုနှစ်အေဘီလကတရုတ်နိုင်ငံကိုပြင်သစ်သမ္မတသွားခဲ့ပြီးတဲ့နောက်တရုတ်သမ္မတရှိကလည်းဥရောပရဲ့အဓိကအရေးကြီးနိုင်ငံဖြစ်ပြင်သစ်နိုင်ငံကိုရွေးချယ်ခဲ့တာဖြစ်ပါတယ်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ရွေရုပ်တိုင်ရဲ့မနေ့ပိုင်းစီစဉ်ကတော့ဒီနေ့တနင်္လာနေ့မနေ့စီစဉ်ရဲ့ထုတ်လွှင့်မှုကရဲမော်မှာအခုစီစဉ်ကိုရေဒီယိုကလည်းလိုက်တို့မီတာ24 40နဲ့51လိုက်လက်မီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နေအကင်းကျန်းမာကြပါစေ VOA ကိုနားထောင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်တမောင်သားမှာ